တောင်ကိုရီးယားမှာတော့ဆေးဥချုပ်ရင်ကျင်ညာခဲ့တဲ့သမရယွန်းဆွေယိုကိုတရားစွဲဖို့လွှတ်တော်ကဒီနေ့ဆုံးဖြတ်နိုင်ခဲ့ပါပြီ။သမရကိုတရားစွဲသင့်မသိလွှတ်တော်မှာဒီနေ့မဲခွဲတာမှာအနိုင်ရဖို့လိုအပ်တယ်မဲ၃ပုံ၂ပုံကိုကတ်ရသွားပြီးတရားစွဲနိုင်ဖို့အခုလိုဆုံးဖြတ်နိုင်ခဲ့ကြတာပါ။ဒီနောက်ဆုံးရလဒ်ကိုလွှတ်တော်ဥက္ကဋ္ဌဝန်ဘိုရှစ်ကအမတ်တွေစုစုပေါင်းထည့်ခဲ့တဲ့မဲ300မှာမဲ204မဲကထောက်ခံမှုရရှိပြီးသမရယွန်းဆွေယုတ်ကိုတရားစွဲရေးကိုအတည်ပြုလိုက်နိုင်ပြီးကန့်ကွက်မဲ85မဲကြားနေမဲ3မဲနဲ့ပယ်မဲ10မဲဖြစ်ခဲ့တယ်လို့ကြေညာသွားခဲ့ပါတယ်။သမရရဲ့အာဏာရ People Power Party ဝင်လွှတ်တော်မတ်တချို့ကတိုက်ခံပါတီဘက်ကိုလိုက်ပြီးထောက်ခံမဲထည့်ခဲ့ကြလို့အခုလိုအနိုင်ရခဲ့ကြတာပါ။အခုလိုလွှတ်တော်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးနောက်သူ့အနေနဲ့ယာလူကနေယာယီပေးဖက်ပေးမယ်လို့သမရယွန်းဆွေယုတ်ကလည်းရုံးမြင့်တန်ကြားကနေကြေညာပေးခဲ့ပါတယ်။ဒါပေမဲ့ရှိဆက်မဲ့အနာကက်လမ်းကိုတော့ဆက်လျှောက်သွားမယ်လေသူကဆက်ပြောခဲ့ပါတယ်။သမ္မတကိုတရားစွဲမယ်လို့လွှတ်တော်မှာဒီနေ့မဲဆွဲဆုံးဖြတ်နိုင်ခဲ့တာအတွက်တောင်ကိုရီးယားဖွဲ့စည်းပုံအရဝန်ကြီးချုပ်ဟန်ဒက်ဆူကယာယီသမ္မတဖြစ်လာမှာပါ။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဖွဲ့စည်းပုံတရားရုံးကနောက်ဆုံးအတည်ပြုပေးရမှာဖြစ်ပါတယ်ခင်ဗျ။